ဟုတ်ပထမဆုံးအနေနဲ့ပေါ့နော်ဒီအမျိုးသမီးတယောက်အနေနဲ့ဒီလိုမျိုးလွတ်တော်ကိုယ်စားလှယ်အဖြစ်ပေါ့နော်ဝင်ရောက်ရှင်ပြိုင်ဖြစ်တဲ့အခါမှာဘယ်လိုမျိုးတွန်းအားတွေကဝင်ရောက်ရှင်ပြိုင်ဖို့တွန်းအားဖြစ်စေခဲ့ရလဲရှင
်မာဒါမာမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီကို1988တည်းအဝင်တာပေါ့နော်နောက်မျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီပြန်လဲတည်ထောင်ပြီးတော့ဖွဲ့ဝင်တွေပြန်ပြီး2012မှာပြန်ပြီးတော့အမတို့ပြန်အိတ်ခချကြတော့လဲအမပြန်ဝင်ခဲ့တယ်ဆိုတော့မာရဲ့ပါတီဝင်သက်က25နှစ်ကျော်လာပြီဝေရုကျော်လာပြီ1988မှာစနာဖောက်ထုတ်တဲ့ခါတနိုင်ငံလုံးလူတို့တိုင်းတားရအမတို့အဲ့ချိန်ကတော့အမကြောင့်သားအနေနဲ့ခြေစားခဲ့တယ်အမရဲ့နိုင်ငံရေးဘဝဒါပေမဲ့အမ1988ပါတီတွေထိတိထောင်လို့ရပြီဆိုတော့အမဝင်ခဲ့တဲ့ပါတီဟာ NLD ပါတီဖြစ်တယ်အဲ့တော့ပထမအစဆိုရင်ကြောင်သားနိုင်ငံရေးကနေစတယ်ကြောင်သားနိုင်ငံရေးကစကူတော့ပါတီနိုင်ငံရေးကိုကူတယ်အဲ့တော့အမလုပ်ခဲ့တဲ့တတန်းနှစ်အများကြီးထဲမှာအမဝါသနာပါတဲ့အရာကိုကြည့်လိုက်တော့ဒါမှပါတီနိုင်ငံရေးကိုပို့ပြီးဝါသနာပါတာကိုမှတွေ့ရတယ်။တခါတလေမရဲ့အမျိုးသမီးရေးတွေလိုက်လုပ်တဲ့အခါကျရင်အမတော်တော်များများကအမကို activate လုပ်ထင်တယ်။ဒါပေမဲ့အမတကယ်ဝါသနာပါတဲ့ရက်လုပ်သည်ပါတီနိုင်ငံရေး over review ရေးတွေအမဝါသနာပါတယ်။မတို့နိုင်ငံမှာလိုအပ်နေတဲ့ဥပဒေတွေအမျိုးသမီးနဲ့ပတ်သက်တာအောင်လက်သမားနဲ့ပတ်သက်တာအောင်ပညာရေးကျန်းမာရေးနဲ့ပတ်သက်တာအောင်အဲဒါတွေမှဝါသနာပါတယ်။အဲဒီအတွက်ကြောင့်အမတွန်းအားကတော့ပါတီနိုင်ငံရေးအနေနဲ့တွန်းအားတစ်ခုဟာအမလွှတ်တော်ရေးကိုဝင်ရောက်ဖို့အတွက်ကိုယ်စားလှယ်လောင်းပြန်ဝင်ရောက်ရှင်ပြိုင်မှုကအရာမှအတွက်အဓိကတွန်းအားတစ်ခုဖြစ်တယ
်။အခုဆိုရင်ဒီအမျိုးသမီးတွေရဲ့ဘဝရဲ့လုံခြုံမှုအတွက်ကအားနည်းမှုတွေတွေ့နေရရဲ့ပေါ့နော်။အမအနေနဲ့ဒီလွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ရောအမျိုးသမီးတွေဘဝလုံခြုံမှုရှိဖို့အတွက်ဘယ်လိုတွေလှုံ့ဆော်သွားမလဲရှင
်။အဓိကဒီအမျိုးသမီးတွေဘဝလုံခြုံတယ်ဆိုတာခုနလိုတိုက်ပွဲအတွင်းစဖြစ်တဲ့နေရာဒေသတစ်ခုထားလိုက်တော့ဘာလို့လဲဆိုဒီနေရာမှာဥပဒေအခြေမဆိုင်တော့ဘူးပေါ့။ဒီအမတို့ဒီမြို့တွင်းပဲပေါ့နော်ဥပဒေအခြေစိုက်တဲ့မြို့တွင်းရကြီးကြေးလက်တွေပဲဆိုရင်ပထမအဆုံးမြို့သမီးတွေဒီလိုမျိုးလုံခြုံမှုမဲ့တာဥပဒေအားနဲ့ချက်အဓိကပါဝင်တယ်အမတို့ရှိမှဥပဒေရယ်ဥပဒေတိုင်းလှုပ်ဆောင်ဖို့တွားတဲ့အချိန်အကန့်အသတ်ကြာမြင့်မှုရယ်လှုပ်ဆောင်ချက်တွေအားနဲ့မှုဥပဒေကိုပြန်ပြီးအကောင့်ထည့်ဖို့တဲ့သူတွေရဲ့အားနဲ့မှုတွေကိုအဓိကတွေ့ရတယ်ဒါဟာနံပါတ်1အမတို့ပြုပြင်ရမယ့်အရာနံပါတ်2ကတော့အမျိုးသမီးတွေကိုယ်တိုင်အဲ့ဒီဥပဒေတွေနားမလဲတာရောအမျိုးသမီးတွေကိုယ်တိုင်ကဒီဥပဒေနဲ့အညီဒီဥပဒေတွေအတိုင်းလိုက်ပါလှုပ်ဆောင်ပြီးတော့ကိုယ့်ကိုယ်ကာကွယ်မှုပေါ်ဖြစ်လာတဲ့အခါတိုင်ကြားမှုကိုမလုပ်ရဲတာနံပါတ်2အပိုင်းပေါ့အဲ့တော့နှစ်ပိုင်းတွေ့ရတယ်အဲ့တော့အမတို့လွှတ်တော်တွေရောက်သွားရင်အဓိကတော့အမျိုးသမီးတွေအနည်းအမျိုးမျိုးနဲ့အကြံဖတ်မှုတွေကာကွယ်ဖို့အတွက်ထိရောက်တဲ့ဥပဒေတွေအဲ့ဒီဥပဒေကပြဋ္ဌာန်းပြီးစာအုပ်ထဲမှာတသက်မရှိနေပဲနဲ့ဥပဒေအတိုင်းတည်ဖို့ဒါလှုပ်ဆောင်ရမယ်။ဒါပေမဲ့အမတိတ်ရောက်သေးရဲ့အတွေးဆိုအမနေမှာဥပဒေအတိုင်းမဖြစ်ခင်ကိုပဲအမရဲ့ရွေးကောက်ခံတဲ့နေမြေတွေတိုင်းရင်းသားအမျိုးသမီးတွေအများကြီးရှိရဲ့အမတန်မှဟိုနေမြို့နဲ့ဝေပြီးရောဘုဒ္ဓတာနေတဲ့ရွာတွေရှိတယ်။အဲ့နေရာတွေမှာအမျိုးသမီးတွေဘုဒ္ဓတာရရှိဖို့ကိုယ့်ကိုဘယ်လိုကာကွယ်နိုင်မယ်ဆိုတဲ့နီးလန်းတွေကိုအမအရင်ဆုံးဟောပြောဆွေးနွေးမှုတွေအရင်လုပ်စေချင်တယ
်။ဆိုတော့အမအနေနဲ့ဒါနိုင်ငံရေးအကျဉ်းသားလည်းဖြစ်ခဲ့ပူတယ်ပေါ့နော်။ဆိုတော့အခုဒီနိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်ပြီးတော့အမအနေနဲ့ဗာပြောချင်လဲရှင
်။ခင်တော့ဒီမိုကရေစီ2010တွေကဒီမိုကရေစီဆိုရလို့ဆိုပြီးပေါ့။ဒီမိုကရေစီဆိုရဆိုရင်တော့နိုင်ငံရေးအကျဉ်းသားဆိုတာမရှိတဲ့တော့မရှိတဲ့တော့လို့ပြောရင်တစ်ဖက်ကလည်းတို့ကပြောမယ်။ဒါနိုင်ငံရေးအကျဉ်းသားတွေမဟုတ်ဘူး။ရာဇဝမှုအကျဉ်းသားရာဇဝမှုကြောင့်ဆိုင်ရာတွေနဲ့ရှောက်ဆွဲတာမျိုးပေါ့နော်။ဆိုတော့ရာဇဝမှုအကျဉ်းသားလို့တို့ဆိုလိမ့်မယ်။ဒါပေမဲ့သူတကယ်လို့ဆောင်တဲ့အပေါ်မှာသူရွယ်ချက်ပေါ်မှာမူတည်ပြီးတော့နိုင်ငံရေးအကျဉ်းသားဖြစ်တယ်ဆိုတော့ကျွန်တော်တို့ကခံယူတယ်။ဥမာနိုင်ငံမှာဖြစ်နေတဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးတော့ဆန္ဒဖော်ထုတ်တာမျိုးဥမာပညာရေးဥပဒေနဲ့ပတ်သက်ပြီးဥပဒေနဲ့ပတ်သက်ပြီးဆန္ဒဖော်ထုတ်တာမျိုးကိုယ်လေယာဉ်တွေတိုင်ခံလို့ဆန္ဒဖော်ထုတ်တာမျိုးကိုရရှိရဲ့ကိုယ့်ရဲ့အင်အားစိုက်ထုတ်ပြီးတမအာစီဝါနဲ့ရတဲ့ကိုယ့်ရဲ့အလုပ်တမလစာပေါ်မှာမူတည်ပြီးဆန္ဒဖော်ထုတ်တာမျိုးဒီနိုင်ငံရေးကြည့်ရချက်ပဲဖြစ်တယ်လို့ကျွန်တော်တို့ယူဆတယ်အဲ့ဒီတော့ကြောင့်နိုင်ငံရေးကျင်းသားဟာဒီမိုကရေစီဆိုရင်တော့နိုင်ငံရေးကျင်းသားလုံးဝမရှိတင်တော့ဘူးလို့ကျွန်တော်တို့ထင်တယ
်အမအနေနဲ့အခုလွှတ်တော်ကိုယ်စားလှယ်လည်းဖြစ်လာပြီပေါ့နော်အဲ့ဒီခါမှာအခုပြည်သူတွေကြားထဲမှာဘယ်လိုလိုအပ်ချက်တွေရှိနေလို့အမမြင်လဲရှင်ပြီးတော့အဲ့ဒီလိုအပ်ချက်တွေကိုအမဒီလွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ဘယ်လိုမျိုးဖြည့်ဆည်းသွားမယ်လို့စဉ်းစားထားလဲရှင
်ကျွန်တော်တို့ဒါပြည်သူကြားထဲမှာဆိုရင်ကျွန်မရွေးကောက်ခံရတဲ့နေကိုအဓိကဥပမာပေးရင်တောင်သူလည်းမအများကြီးဖြစ်တယ်သူတို့အတွက်ထုတ်ပြန်ထားသောလေယာဉ်ဥပဒေကိုတော့သူတို့မမြင်ဘူး။ဒါကျမခုလက်ရှိတွေ့နေရတဲ့အရာ။အဲ့တော့သူတို့ရဲ့လေတွေသူတို့ရဲ့ယာတွေကိုသူတို့ဘယ်လိုကာကွယ်ဆောက်ရှောက်မလဲ။ဘယ်ဥပဒေကပါတဲ့အချက်ကသူတို့ကို အကျိုးဖြစ်စေပြီးအဲ့ဒီဥပဒေမှာပါတယ်တချို့အချက်တွေကသူတို့အန္တရာယ်ဖြစ်စေလဲတော့သူတို့မသိဒါဟာကျမလည်းတွေ့နေရတယ်ကျမရွေးကောက်ခံနေရကျမရဲ့ဇာတိနေရလူတွေဘာဖြစ်လို့လဲဆိုဒီလူတွေနဲ့ကျမအထီးတွေ့များတဲ့အတွက်ဒီလူတွေကိုပဲခြေခံပြီးပြောတယ်အမျိုးသမီးတွေလည်းဒီလိုပဲအခုတလောကျမဒီကျမနေမှာရှိတဲ့အမျိုးသမီးလေးတွေ၃လေးမှုလောက်ပေါ့နော်အဲအမျိုးသမီးကြံဖက်ခံရတာမျိုးဒီကျမကုညီနေရတယ်အခုလည်းရှိမှလည်းကုညီနေရတာနှစ်မှုသုံးမှုရှိနေပြီပေါ့သူတို့ကိုဥပဒေဟာသူတို့အတွက်ဖြစ်ပါတယ်လို့ပြောဖို့တောင်မှဥပဒေကိုနားလည်ဖို့နေနေတာဒီဥပဒေဟာသူတို့အတွက်ဖြစ်ပါတယ်ဆိုပြောဖို့တောင်ကျမအတွက်အမတန်မှကျမအားစိုက်ထုတ်ရအောင်မယ်အဲ့အတွက်ပြည်သူတွေအဓိကအားနေနေတာသူတို့ကိုကာကွယ်မဲ့ဥပဒေဟာပါသူတို့အတွက်အန္တရာယ်ဖြစ်မဲ့ဥပဒေဟာပါဘယ်ဟာကိုရှောင်ပြီးဘယ်ဟာကိုဆောင်ရမယ်ဆိုတာသူတို့ကိုကျမတို့ပြန်ပြီးတော့သူတို့ကိုစင်ပွားတီးဖို့အတွက်ကျမတို့ဝင်ငှားဖို့တောင်မှကျမတို့အတွက်ဒါအဓိကအတားဆီးခက်ခဲဖြစ်တယ်သူတို့တိအောင်ကျမကလုပ်ငန်းခွင်ထဲထိလိုက်ပြီးကျမသူတို့ကိုဖြန့်ဝေပေးမှရနိုင်မယ်အချိန်မျိုး
ဟုတ်ကဲ့ပါမအခုလိုဖြေချပေးတဲ့ကျေးဇူးတင်ပါတယ်ရှင်